ยามานังกามาสิตากะอานาเต็งทารางาละกวยลောက်ရှိလာပြီဖြစ်ပေမဲ့လဲစစ်နာရှင်စန့်ကျင်ရေလှောင်ရှားမှုတွေပုံစံမျိုးစုံနဲ့ဒီကနေ့အထိပြုလုပ်နေကြဆဲဖြစ်သလိုစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုတွေလဲဇက်တိုက်ဆိုသလိုရှိနေပါတယ် ဒီကနေ့ဇူလိုင်လ17ရက်နေ့မှာတော့ရန်ကုန်မြို့မှာရှိတဲ့လူငယ်တွေစုဝေးပြီးဆေးရနာရှင်စန့်ကျင်ရေးမင်္ဂလာတောင်ကျွတ်မြို့နယ်မင်္ဂလာစေအနီးမှာပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့သူလူငယ်တအူးကဗီဒီယိုကိုအခုလိုပြောပြပါတယ်ကျွန်တော်တို့ဒီနေ့လုပ်ပြတာကတော့ကျွန်တော်ရန်ကုန်မှာပေါ့နော်ကျွန်တော်တို့ဒီမြို့န ကျွန်တော်ခေါင်းစဉ်ရလို့ရှင်းလာလိုက်တယ်ပေါ့ကျွန်တော်ရန်ကုန်ကလည်းထပ်ပေါ်ပြောင်းပြီးတော့ကျွန်တော်ကဒီဒေါ်လာလေးမပြီးမရှင်းအဆုံးထိပေါ့နော်ကျွန်တော်တို့ဟိုပုံကံနဲ့တွေ့ရပေါ့နော်ကျွန်တော်ပုံကံနဲ့ရန်ကုန်ဆိုပြီးတော့ကျွန်တော်ကနေပြီးတော့ရှင်းလာမိပြီးတော့ကျွန်တော်အဆုံးထိပုံကံနဲ့ရန်ကုန်ဟိုခေါင်းစဉ်နဲ့ကျွန်တော်ထွက်လာခဲ့ပေါ့နော်ဒီခေါင်းစဉ်ကလည်းကျွန်တော်အမြဲတမ်းပဲထပ်ထမှာပေါ့ဒေါ်လာလေးကလာတစ်လျှောက်လုံးမပြီးမရှင်းကျွန်တော်ဒီခေါင်းစဉ်နဲ့ပဲကျွန်တော်လူလူနေတာကောင်းကောင်းနဲ့ဟိုချီတက်မယ်ပေါ့နော်ဒါဒီလိုမျိုးနေကျွန်တော်ကနေတော့ဒီနေ့ပြန်ထပ်ဖြစ်တာပေါ့
စနပြလူငယ်တွေဟာအာနာရှင်ပြုတ်ကြရေးကြွေးကြော်ခဲ့ကြသလိုစစ်တပ်အလံကိုလည်းမိရှုဖြစ်စည်းခဲ့ကြပါတယ်အလားတူပဲအရှိတကုံနဲ့မြောက်ကလာမြို့နယ်ကလူငယ်တွေကလည်းအာနာရှင်စန့်ကျင်ရေးစန္ဒပြပွဲတွေကိုငြိမ်းချမ်းစွာပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့အောင်မြေတာဇံမြို့နယ်မှာလည်းကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့တမောရမတက္ကသိုလ်တပိတ်စစ်ကြောင်းတို့ပူးပေါင်းပြီးစန္ဒပြပွဲပြုလုပ်ခဲ့ကြပါတယ
်
စကန်တိုင်းအတွင်းမှာတော့ရင်းမပင်မြို့နယ်အရှိဘက်ချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းတို့ကကြေးရွာတွေစုပေါင်းပြီးဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲလက်ပရောင်းတောင်ဒေသမှာလည်းဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္သာရီတိုင်းလောင်းလုံမြို့နယ်ကချင်ပြည်နယ်မိုးကောင်းမြို့တို့မှာလည်းပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေတစ်ဖက်မှာအရှိမပြတ်ရှိနေသလိုပဲစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနေ့စဉ်ဆိုသလိုရှိနေတာပါ။စကိုင်းတိုင်းပလဲမြို့နယ်အတွင်းကပုံနံပုံညာဒေသတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပလဲပြည်သူကာကွယ်ရေးတပ် PPDF တို့ဒီကနေ့မနေ့အစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်ကတအူးသေဆုံးပြီး၅ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းဆိုပါတယ်။ထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။စကိုင်းတိုင်းအတွင်းကကတာမြို့နယ်မှာစစ်ကောင်စီတပ်နဲ့ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားဇူလိုင်လ9ရက်နေ့ကစတင်ခဲ့တဲ့၄ရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဗျူဟာမှုအပါအဝင်အင်အား180လောက်ကြာဆုံးခဲ့တယ်လို့ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါပြင်ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီးနောက်ထပ်3ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါရယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီတပ်ပွဲမှာကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ KIA ကချင်လူမျိုးရေးတပ်တို့ပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။မန္တလေးတိုင်းချိုင်အေးတာဇံမြို့နယ်အတွင်းမီတာကကောက်ခံသူ2ဦးကိုဒီကနေ့မနေ့စံတားလောက်ကအမည်မသိတနသမားတွေကပြစ်ခတ်ခဲ့တာမှာ2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ဒေသခံတွေကပြောပါရယ်။မီတာကောက်ခံသူ2ဦးပြစ်ခတ်ခံရတယ်ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပြောဆိုထားပါတယ်ခင်ဗျာ